1339ခုနှစ်တော်လာဆန်ရှိရ1019ခုဒီဇင်ဘာလ22ရက်စကိုင်းမြို့မာသူဝရအကြောင်းတိုင်း၌အင်္ဂါတော်အရှင်မြတ်တို့အားနေသာဆက်ကကုဋ္ဌဉာဏ်မာလေးမြို့78လမ်း83 82လမ်းတော့မေဃဝတိရက်ကိုကိုရနိုင်အောင်မဟိမန်ဆိုတာပုံမြတ်ဖို့မိသားစုတို့ဆွမ်းအလှူတော်မင်္ဂလာအနုမောဒနာတရားဆွမ်းခဲဝယ်ဘောဇဉ်ချွတ်ချင်းရပါဖြာပြာတို့တန်ခါတွေကိုဆက်ကတူတန်းတယ်ဆွမ်းလူတယ်ဆိုရဲအလူဒါနာဟာအလူ၅မျိုးပါဝင်တဲ့အလူဒါနာမျိုးဖြစ်တယ်လို့ပြန်ဆောပြားကရှင်သီဂလိအမေတော်သဘဝတာဆွမ်းလူတဲ့ပွဲမှာဟောကြားထားတာရှိတယ်အဲ့ဒါလည်းလုံးမှတ်သားစရာကောင်းတယ်ဆွမ်းလူတိုင်းလူတိုင်းအာရုံပြုပါဆွမ်းလူတယ်ဆိုတာတဲ့အလူဒါနာ၅မျိုးပါဝင်တယ်ပါလဲဆိုอายุฐานะอัตถะอลุเนี่ยป่ะเอออัตถะကိုหลุတယ်လို့ဆိုတဲ့နေရာမှာสังขารဘောဈင်ช่วยခြင်းရတာဖြာပြာစားဝယ်တောက်ွယ်တွေหลุတန်းတာပါဘာဖြစ်လို့อัตถะကိုหลุရရောက်တယ်လို့ဆိုရင်လောကလူတွေอัตถะရှင်နေတာဟာစားเสียဘုံမှာမိပြုပြီอัตถะရှင်တဝိတ္တတ္တอารัตถิติกาตระวาปันญะสาสายมาอัตถะရှင်နိုင်တော်မူအာဟာရကြောင့်အသက်ရှင်အဲဒါကြောင့်ဒီအာဟာရမှာလူတွေအသက်ရှင်ဖို့အတွက်အဓိကအထောက်အကူတစ်ခုဖြစ်တာကြောင့်ဒီအဓိကအထောက်အကူဖြစ်တဲ့ဆွမ်းကိုထူတာဟာအာယုဒါနပဲဇီဝိဒါနပဲလို့တို့ပြောလို့ရတယ်အာယုဒါနနဲ့ဇီဝိဒါနနဲ့တူတူပဲအာယုဆိုတဲ့အသက်ပဲဇီဝိဒါဆိုတဲ့အသက်ပဲနောက်ဆွမ်းလူခြင်းအပြင်လည်းကိုကအာယုပြုလို့ရတယ်ဒီဆွမ်းကိုစားရမှာအသက်ရှိနိုင်တာဖြစ်သောကြောင့်ဆွမ်းလီအသက်ရှိမှုအတွက်ထောက်ကူဖြစ်တာဖြစ်သောကြောင့်တို့ဆွမ်းလူကအာယုဒါနအသက်ကိုပြုရတယ်လို့စိတ်ထဲမှာဝမ်းမြောက်ဖို့နောက်တစ်ခါဝဏ္ဏဒါနအသားအရေးစုပြည့်ခြင်းလှပခြင်းဆိုတဲ့အလှူကလည်းပဲဆွမ်းလူခြင်းဖြင့်အသားအရေးစုပြည့်နိုင်တယ်သမင်းခဲဝယ်ဆွမ်းခဲဝယ်သုံးဆောင်ရတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာကိုယ်ရည်ကိုယ်သာစုပြည့်ခြင်းလို့ဆိုရင်အကျိုးကိုရကြတာဖြစ်တယ်။ဒါကြောင့်မို့လို့ဆွမ်းလှူတယ်ဆိုတာဝဏ္ဏဒါနအစင်းကိုလှူတာပဲလို့စိတ်ထဲကရှင်းပန်းထားဖို့။နောက်တစ်ခုကတော့ဗလဒါနဆွမ်းအလှူကခွန်အားကိုပေးလှူရရောက်တယ်။ဟုတ်တယ်။ဘလောက်အားကောင်းတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အစာမစားရလို့ရှင်အပြတ်တယ်။ဒါကြောင့်မို့လို့အာဆက်မိပါအစာအာဟာရကိုပေးလိုကြတယ်။အစာအာဟာရဟာအင်အားကိုဖြစ်ပေါ်စေတတ်တာဖြစ်တော့ကြောင်းအစာအလှူကြီးခွန်အားအလှူပဲဖြစ်တယ်လို့ဗလဒါနလည်းရ။နောက်တစ်ခုကတော့ဒုက္ခဒါန။အစာမစားရလို့ရှင်လူတွေကဆာလောင်မွသိနေမယ်ဆိုရင်စိတ်ချမ်းသာမှုရမှာမဟုတ်ဘူးကိုချမ်းသာမှုရမှာမဟုတ်ဘူးအစာစားရတဲ့အခါမှာစိတ်ချမ်းသာမှုကိုချမ်းသာမှုတွေကိုရတာဖြစ်တော့ကြောင့်ဒုက္ခဒါနချမ်းသာကိုလူတာလဲရောက်တယ်လို့သူပြောတာနောက်တစ်ခုကတော့ပฏิဘာဒဒါနအကြံကောင်းဉာဏ်ကောင်းဤသည့်ကိစ္စမှာဖြစ်စေအကြံကောင်းဉာဏ်ကောင်းဆိုတာရှိအဲ့ဒီအကြံကောင်းဉာဏ်ကောင်းတွေကိုရရှိဖို့ဆိုတာလေအစာကောင်းစားရတဲ့ပုဂ္ဂိုလ်တွေမှာရရှိတာဖြစ်တော့ကြောင့်အစာအာဟာရတက်ပြည်ပြည်ဝစားရတဲ့ပုဂ္ဂိုလ်တွေရရှိနိုင်တာဖြစ်တော့ကြောင့်ဒီအစာအာဟာရအလှူဟာအကြံကောင်းဉာဏ်ကောင်းဆိုတဲ့ပฏิဘာနာဉာဏ်ပညာကိုလည်းလှူရရောက်တယ်လို့မြတ်စွာဘုရားကျောင်းကျိုးဆက်ပြီးတော့ဟောထားတယ်နော်ကျောင်းကျိုးဆက်ပြီးတော့ဟောထားတာဆိုကိုယ်ကိုယ်တိုင်ကလည်းအာရုံပြုနိုင်အောင်ဘုရားဟောထားတာကိုအာရုံပြုပြီးမှတ်ထားလို့အော်တန်ဃာတွေဆွမ်းလို့လေဆိုတာတို့အာယုဒါနအသက်ကိုလှူတာပဲဝဏ္ဏဒါနအစင်းကိုလှူတာပဲ ဖလဒါနခွန်အားကိုပြုတာပဲဒုက္ခဒါနချမ်းသာကိုပြုတာပဲပဋိဘာနဒါနဉာဏ်ပညာအကြံကောင်းဉာဏ်ကောင်းကိုပြုတာပဲလို့စိတ်ထဲမှာအမှုတစ်ခုတည်းကတို့အမှု၅မျိုးပေါ့5 in 1လို့ခုခဲဆိုရင်၅မျိုးပါတဲ့အမှုတစ်ခုပေါ့နော်အလှူ၅မျိုး၅မျိုးပေါင်းဆက်ပါဝင်နေတဲ့အလှူတစ်ခုအဲ့ဒီအလှူတစ်ခုကိုဒီနေ့လှူရတယ်လို့မြတ်စွာဘုရားဟောတဲ့အတိုင်းမှတ်သားနိုင်ပြီးတော့စိတ်ထဲမှာကြည်နူးအောင်နှလုံးသွင်းဆင်ခြင်ကြဘယ်ဒါနကုသိုလ်ဆိုတာဘယ်ဒါနမျိုးပဲဖြစ်ဖြစ်လှူတဲ့အလှူဟာဒီအကျိုးပေးတဲ့အခါကျတော့နိစ္စတဲ့အကျိုးကိုပဲပေးတယ်အဲဒါဒါမို့လို့တိုက်ရည်ကြီးမဟုတ်တော့မှစနေတိတရိတံပါကံဆိုရူပဝဆရဆိုတဲ့ဒီသမထချင်းစဉ်ကိုချင်းတဲ့ပုဂ္ဂိုလ်တွေကြတော့တကယ်ကိုလုံးဝတူညီတဲ့အကျိုးကိုပေးတယ်သို့တော့အလားတူတဲ့အကျိုးကိုကာမဝဆရကုသိုလ်ကံတွေကလည်းပေးနိုင်တယ်အဲဒါကိုတော့ဥပမာပဲလို့ပေးတယ်ဆိုຍາດິຕັນວະປະຕິພິສັນຕາລິຕັນອະຣະເຕບະລັນດີອະສິດໄຊຍິນດີອະທີເບຍະໂອອະສິດໄຊຍິນໂຫອະທີຍະເນາະສະລຸລາກະຕະຍະສິດໄຊຍິນຕະຍະທີຍະຊີສິດໄຊຍິນຊີທີຍະເນາະເອີ້ລະລະເວກົລົດແດອະລົກປໍມາມີປິບດີເນາະອະຈູສໍາຜິດປໍມາເອີ້ລະດີອະຈູຜິດປໍລະລະປິສາຈັ່ງໂກວ່າເລົ່າຖ້າວ່າລະອາຍຸຈານະອະເຕກໂຕລະအာဆွမ်းလူတိုင်းရဲ့ဖြစ်တက်ကိုလူတယ်ဘောဏဒါနအစဉ်အလူကိုလူတယ်ဘလဒါနခွန်အားကိုလူတယ်ဒုက္ခဒါနချမ်းသာကိုလူတယ်ပဋိဘာနဒါနအကျံကောင်းဉာဏ်ကောင်းအလူကိုလူတယ်ဆိုတော့ကိုယ်စီပြန်ပြီးတော့မျိုးစိတ်ဆိုင်တာလို့ပဲကိုရောက်လာတဲ့အခါလည်းပဲအဲ့ဒီအချိုးတွေရတယ်ဒီလိုပြောတာနော်အဲ့ဒီအချိုးတွေကိုကလိုချင်သည်ဖြစ်စေမလိုချင်သည်ဖြစ်စေသူ့ဘက်သူရလာတာဟာတဲစီဆိုင်ရင်တင်းပင်ပေါ့ရင်တည်သီးပြီးမှာပဲကိုကတီးခိုင်းเสียမှာမလို့တာအဲ့ဒါကိုကတီးခိုင်းเสียမလို့သလိုပဲအခုကိုလုတ်တဲ့အလုပ်ရဲ့အကျိုးကျေးဇူးဆိုတာဖြစ်ပေါ်လာမှာပဲလို့ဒီလိုပြောတာเนาะအဲ့တော့ကိုလုတ်တာကအသက်ရှည်စေတတ်တဲ့ကောင်းမှုကိုလုပ်ရင်ကိုကအသက်ရှည်အစင်းလာပါစေတတ်တဲ့ကောင်းမှုကိုလုပ်ရင်အစင်းလာမယ်ခွန်အားရစေတတ်တဲ့အလုပ်မျိုးကိုလုပ်ရင်ခွန်အားကိုရစေချမ်းသာမှုကိုရရှိတတ်တဲ့အလုပ်မျိုးကိုလုပ်ရင်ချမ်းသာမှာအသိပညာဖွင့်ပြိုးပြီးကြံကောင်းဉာဏ်ကိုရရှိတတ်တဲ့အလုပ်ကိုလုပ်မယ်ဆိုလို့ရှိရင်လည်းကြံကောင်းဉာဏ်ကိုရမှာပဲလို့ဒါအကြောင်းနဲ့အကျိုးတရားပဲဖြစ်ဖြစ်အကျိုးကိုရကျင်တယ်ဆိုရင်အကြောင်းပဲလုပ်ရတယ်အကြောင်းလုံးမှာအကျိုးတရားဆိုတာရတယ်လို့ကုဘဝကိုစင်ရင်သုံးသက်တတ်ဖို့လို့ရတယ်ရသော်ပြားအဆုံးမှာအဲ့ဒီတိုင်းပဲအခါတရံလူတွေကဟိုအချိန်မဆောင်နိုင်တာမျိုးလည်းဖြစ်တတ်တယ်။ကိုကတော့ကောင်းတာတွေလုပ်တယ်၊ငါမှမကောင်းတာတွေကြီးဖြစ်နေတယ်လို့တစ်ခါတလေကျတော့ကံနဲ့ပတ်သက်ပြီးမျက်စိလည်တတ်တယ်။တချို့ကျတော့မကောင်းတာတွေလုပ်ပြီးအကောင်းကျိုးတွေရနေတယ်လို့ဒီလိုလည်းမျက်စိလည်သွားတတ်တယ်။သို့သောတရက်ပင်တောင်မှပဲဒီကနေ့စိုက်ဒီနေ့ပင်ကတီးတာမှမဟုတ်တာ။ကိုစိုက်ထားတဲ့အပင်ကမတီးသေးဘူး။အရင်တုန်းကစိုက်ခဲ့တဲ့ဟာကတီးနေတာ။အဲ့တော့ဒီကနေ့ကောင်းတာလုပ်ပြီးမကောင်းတာဖြစ်နေတဲ့ပုံစံတွေဟာအရင်တုန်းကမကောင်းတာလုပ်ထားရဲ့အကျိုးတွေကိုရနေတာဒီလိုပဲတွေ့မြတ်စွာဘုရားကမ္မဝိပင်ကတုတ်မဟာကမ္မဝိပင်ကတုတ်ပါဒီလိုရှင်းဟောတာဟုတ်လူတယောက်ဟာမကောင်းတာတွေလုပ်ပြီးကောင်းတဲ့ဘုံရောက်သွားတယ်လူကောင်းတာတွေလုပ်ပြီးမကောင်းတဲ့ဘုံရောက်သွားတာမရှိဘူးလားဆိုရှိတယ်ရှိတယ်ပါဖြစ်လို့တော့ဆိုကုသကအာဟုသကံဆိုတာသူကအလှဲ့ကြမှာအကျိုးပေးလို့ရသူအလှဲ့ကြအကျိုးပေးဟိုခြိဖွင့်တဲ့အခါမှာတတိထားကြည့်ပေါ့ခြိဖွင့်တဲ့အခါမှာဘောလုံးလေးတွေကိုခနန်းလေးတွေရေးပြီးတော့ထည့်ပြီးလှည့်တာပဲလှည့်တဲ့အခါမှာဘယ်နံပါတ်ထွက်မလဲဆိုတာဘယ်လိုမှမသိကြိုတင်မသိဘူးအဲ့ဒါလိုပဲလူတွေမှာလုံထားတဲ့ကံတရားတွေဟာရှိနေတော့ဘယ်ကံကအရင်အကျိုးပေးမလဲဆိုတာသိလို့မရဘူးသို့တော့ဒီကံအကျိုးပေးရင်တော့အကောင်းမှဖြစ်မှာကိုယ်လုံးတဲ့ကံကအကောင်းလုံးထားလို့ရှိရင်အကျိုးပေးရင်အကောင်းပဲဖြစ်မယ်။အဆိုးလုံးထားရင်တော့အဆိုးပဲဖြစ်မယ်လို့ဒီလိုဟာရတာတေချာပေါ့ကမ္မနိယာမယသဘောကပြောင်းလဲမှုမရှိဘူးလို့ဒီလိုပြောတာနော်ပြောင်းလဲမှုမရှိဘူးဒါကြောင့်မလို့ကိုယ်အနေနဲ့ တိတတ်တဲ့ဘဝမှာအသိဉာဏ်ရှိတဲ့ဘဝမှာကောင်းတာတွေမြင်မြင်လုပ်ဖို့လိုအပ်တယ်ပေါ့အဲ့ဒါဒီလိုသိတဲ့ဘဝမျိုးသာသနာတော်နဲ့ကြုံတဲ့ဘဝမျိုးတော့ကောင်းတာတွေကိုမလုံးမိဘူးခါတိုင်းလိုပဲအစိုးရနဲ့ပဲသွားတယ်ဆိုလို့ရှိရင်တော့နောက်ကြတော့ကောင်းဖို့ဆိုတာသိမ့်မလွယ်လာဘူးရှိတယ်ခုဒီကနေ့ခင်မှတော့ဘုရားသာသနာထွန်းကားတဲ့ဆရာဒီကဘာမှာရှိတဲ့လူသားတွေအားလုံးဟာဘုရားကိုကြည်ညိုတာမဟုတ်ဘူးမကြည်ညိုတော့သူတို့ဆိုင်ရာဆိုင်ရာဘာသာတရားတွေရဲ့အဆုံးအမတိုင်းလိုက်တာနေကြတယ်နိသူတို့ဘုရားအတွက်တတ်တယ်ဆိုလို့ရှိရင်နှွားတတ်တယ်စိတ်တတ်တယ်ဒီတတ်တာတွေကကုသိုလ်ရတယ်လို့ယူဆပြီးတော့တတ်နေကြဘယ်လောက်ကြောက်စရာကောင်းလဲတတ်တာကကုသိုလ်ရတယ်လို့ယုံကြည်ခြင်းနဲ့တတ်တယ်အဲ့ဒီကတကယ်အကျိုးပေးလာတဲ့အခါကျတော့ကုသိုလ်မဟုတ်ဘဲနဲ့အကုသိုလ်ဘာလို့လဲဆိုကိုလုံးတဲ့လူကသူများကိုဆက်ဖြတ်တဲ့လို့ဆိုရင်ကိုယ်ဆက်ပြတ်ဖို့ပဲတေချာတာ။ဘာလို့ဆိုတုံ့ပြန်တာဒီတိုင်းပဲတုံ့ပြန်။ကိုယ်ဆိုင်တာကတမာပင်တမာစီဆိုင်ပြီးတော့အချိုသီးပြီးလိမ့်မယ်လို့ညွှန်လိုက်နေတော့မှားပါမယ်ပေါ့။ကိုယ်ဆိုင်တဲ့အစိကအချိုမျိုးဖြစ်ဖို့လိုတာပေါ့။ဒီမြေဒီရေဟာမျိုးစေ့ရဲ့နောက်ကိုလိုက်တာပဲ။မျိုးစေ့ဆိုတာဘာနဲ့ဥပါဒုရောဆိုရင်မှန်ကန်တဲ့အမြင်တစ်ခုမှန်ကန်တဲ့အမြင်နဲ့မှားတဲ့အမြင်ကိုမျိုးစေ့လို့ခေါ်တာဒီမျိုးစေ့အတိုင်းဆိုပါစို့အခုမြေခွက်တစ်ခွက်ထဲမှာတမာပင်လဲစိုက်မယ်တရက်ပင်လဲစိုက်မယ်ဝေတော့ပင်တို့လဲစိုက်မယ်ဆိုပါစို့အဲ့တော့တမာပင်ကတမာစီကတီးလာတဲ့အဒီတမာရွက်တွေပါတခြားအခါပဲဖြစ်မှာခွေးတော့ကလည်းအခါပဲဖြစ်မှာဒီမြေဒီရေတောက်ပြီမယ်လို့မျိုးစေ့ကအခါမျိုးစေ့ဖြစ်သည့်အတွက်ကြောင့်အခါပဲဖြစ်တယ်အဲ့ဒါလိုပဲအယူဆတစ်ခုမမှန်ဘူးဆိုလို့ရှိရင်လုံးသမျှအလုပ်တွေဟာအကုန်လုံးအခါကြီးပဲဖြစ်တယ်။ရေတွေရေတွေကလည်းအခါဖြစ်သွားတာသူ့အတွက်အခါတွေပဲဖြစ်တယ်။အစိတ်သီးဆိုရင်အစိတ်တွေကြီးပဲဖြစ်တယ်။ဟောကိုယ်ဆိုင်တုန်းကတရက်စီပဲ။တရက်ပင်တရက်စီစိုက်တယ်။သို့တော့အဲ့ဒီတရက်စီကနေပြီးတော့ဒီမြေဒီရေကိုပဲစုပ်ယူပြီးတော့အပြင်ကြီးပွားလာတယ်။ဟောတရက်စီဆိုတဲ့မျိုးစေ့ကကောင်းသည့်အတွက်ကြောင့်တီးလာတဲ့အခါမှာအချိုမျိုးပဲဖြစ်တယ်နော်ဆုပ်ဆိုလိုတာကမြေကလည်းတူတူပဲရေကလည်းတူတူပဲဘာဖြစ်လို့အချိုဖြစ်ဘာဖြစ်လို့အခါဖြစ်လဲဆိုမျိုးစေ့နောက်လိုက်သွားတာအဲ့ဒါဘာအဓိပ္ပာယ်ကိုပြောတာလဲဆိုမှန်ကန်တဲ့အမြင်နဲ့လုံးမဒီကုသကောင်းမှုဆိုတာမှန်ကန်တဲ့အမြင်ပေါ်မှာခြေချပြီးလုံးမကောင်းကျိုးချမ်းသာဆိုတာရတယ်တဲ့မာယွန်းနဲ့အမြင်နဲ့လုံးလို့ရှိရင်ခေါဏအခါမျိုးစေ့နဲ့အလားတန်တူမာယွန်းနဲ့အမြင်နောက်ဥဆောင်မာယွန်းနဲ့အမြင်ရဲ့ဥဆောင်မှုနောက်လိုက်သွားပြီးအကုန်လုံးဟာအမြင်မှားနဲ့လုံးသမျှဟာအကောင်းပဲတော့မှဖြစ်မှာဟုတ်ဒါလိုပြောတာเนาะကုသိုလ်ထင်ပြီးလုပ်ပေမဲ့လို့ကုသိုလ်မဖြစ်တော့ဘူးဒါပြအဲ့ဒါကြောင့်မို့လို့အခုလို့ဘုရားသာသနာတော်နဲ့ချုပ်တွေးပြီးတော့မှန်ကန်တဲ့အမြင်ရရှိနေတဲ့အချိန်လေးမှာကုသိုလ်ကောင်းမှုစူးစမ်းပြီးတော့လုပ်ရတယ်တဲ့။ဒါနကောင်းမှုလုပ်ရတယ်။တိလာဆောက်တည်ရတယ်။ကမ္မထံဘာဝနာအထောက်ရတယ်။ဒါနဆိုတာဒီဝေကုန်ကြီးကြများမှအလှဆိုတာဖြစ်တာမဟုတ်ဘူး။ကိုစားတဲ့ထဲကတလုံးတစ်စုံလှူတာလည်းအလှပဲ။ဒါနကောင်းမှုဆိုတာလွယ်လွယ်နဲ့လည်းဖြစ်နိုင်တယ်နော်။ကိုတန်းနိုင်တန်းနိုင်တို့လှူတာတန်းတာဒါနဖြစ်တာပဲနော်။ညဆောင်ရဝိသကုတ္တသုံးပါဆိုရင်အလူဒါနရဲ့အကျိုးလောက်တောင်ဟောထားတော့ဆိုရင်ကိုစားလို့စားခြင်းစားကြလေးတွေပြစ်တဲ့အခါမှာတောင်တရဝါလေးတွေစားကြပါစေလို့စိတ်ထဲမှာဒီလိုနှလုံးသွင်းပြီးတော့ပြင်ကုသိုလ်ရသေးတယ်လို့သူကပြောတယ်เนาะအဲ့တော့ဒါနရဲ့အကျိုးဟာအောက်ထစ်ဆုံးအဲ့လောက်ကစားပြီးတော့အကျိုးကျေးဇူးဖြစ်နိုင်တယ်လို့ပြောတယ်ကြီးတဲ့တမင်လှူတာကြတော့မပြောနဲ့တော့เนาะအဲ့ဒါဒါနဒါနဘာလုပ်ပေးတာလဲဆိုဖြစ်လျက်ဘွားမှာအဆင်ပြေစေတယ်။စာဝတ်နေမပူရဘူးဒါနရှိတဲ့ပုဂ္ဂိုလ်။ရှိတယ်ဒါနရှိတဲ့ပုဂ္ဂိုလ်ကဘွေးလာကလေးကစာဝတ်နေပြည့်စုံတဲ့အိမ်ကိုလူဖြစ်လာတာ။လူဖြစ်လာတော့သူမပူရဘူးပေါ့။အဲ့လိုဆိုလိုတာနော်။ဒါနရှိလာတဲ့ပုဂ္ဂိုလ်ဟာစင်စင်ရဲနေရဘူးစားစရာဝတ်စရာနေစရာထိုင်စရာပြည့်စုံအဆင်ပြေရတာ။ဒါဒါနရဲ့အကျိုးပဲ။အဲ့တော့ဒီစုံတယောက်ကနေဒါနဆိုတော့လုံးစရာမလိုဘူးတန်တရာရှိတယ်လို့ခေါ်ရင်လည်းမယုံနဲ့။နော်။တန်တရာရှိခြင်းအကြောင်းကတခြားအကြောင်းတာဖြစ်တယ်။ဒါနနဲ့မဆိုင်ဘူး။ ဌာနဟာကုသိုလ်တစ်မျိုးပဲကိုယ်ကအစဉ်ပြေစေတဲ့ဟာပဲနောက်တစ်ခါသီလစောင့်တည်သီလစောင့်တည်ခြင်းဖြင့်ဘာတွေရတော့ကောင်းတဲ့ဘုံမှာဖြစ်တယ်လူဖြစ်တယ်နတ်ဖြစ်တယ်ဟောလူဖြစ်တော့အသက်ရှိတယ်အနာတိပါဒလုံရင်အသက်ရှိတယ်ချမ်းသာတယ်ဘောက်ကောင်းတယ်အရိဏဒါနလုံရင်စီဝါဥစ္စာမပြတ်ဘူးကာမိတုမိစ္ဆာဆိုတာလုံရင်လူကြည့်လူကင်ပေါ်တယ်မုဒ္ဒဝါရလုံရင်အဆုဆွဲမခံရဘူးသူရမေတွေကလုံလို့ရှိရင်အသိဉာဏ်ရှိတဲ့လူဖြစ်တယ်ကဲဘလောက်ကောင်းတော့ဒါနကစီးပွားဥစ္စာကိုဖြစ်ပွားစေပြီးတော့သီလကခန္ဓာကိုယ်ရဲ့အနေအထားကိုကြီးပွားတုတ်တက်စေတယ်အဲ့ဒါတွေကိုအကြောင်းခံပြီးတော့မှဘာဝနာဆိုတဲ့အလုပ်တစ်ခုလုပ်လို့ရတယ်ဟောအဲ့ဒါကြောင့်မလို့ဒါနကုသိုလ်လည်းလုပ်ရတယ်သီလကုသိုလ်လည်းလုပ်ရတယ်ဘာဝနာကုသိုလ်လည်းလုပ်ရတယ်ကုသိုလ်ဟာဆက်ဆက်ပြီးတော့လုပ်တယ်ဘယ်လိုဆက်ဆက်ပြီးလုပ်လဲလို့ဆိုတော့ဒါနကုသိုလ်ကိုအခြေခံပြီးတော့သီလစောင့်တည်လိုက်တာကသီလကုသိုလ်လို့ခေါ်တယ်။လူရတ္တနာဘာဝနာလူရတ္တနာဒါနကုသိုလ်လို့ခေါ်တယ်။ဟောဒါနကုသိုလ်နဲ့သီလကုသိုလ်ရပြီ။ဘာဝနာကုသိုလ်ရခြင်းဘယ်လိုလုပ်ရအောင်ဆိုခုကိုလူတဲ့အလူကိုပဲအာရုံပြုပြီးတော့ဒီဆင်ញင်းနေလို့ရှိရင်ဒါဘာဝနာကုသိုလ်လို့ခေါ်တယ်။ငါလူခဲ့ရပြီဝန်တာလိုက်တာငါလူခဲ့ရတယ်ဝန်တာလိုက်တာဟောသီလစောင့်တည်ပြီးတော့ဒီသီလလေးကိုဆင်ញင်းနေတယ်ငါဒီသီလမချိုးမပေါက်မပြောမကြားထင်းထင်းဆောက်ဆောက်တယ်လို့ဆင်ញင်းနေလို့ရှိရင်လည်းဘာဝနာဖြစ်တယ်ပေါ့ဒါကြောင့်ဒါနကိုအခြေခံပြီးတော့သီလလည်းဖြစ်တယ်ဘာဝနာလည်းဖြစ်တယ်လို့အနည်းဆုံးကိုသီလကိုပေါက်ကိုဒါနကိုပြန်လေးဆင်ញင်းသုံးသပ်ခြင်းဖြင့်ဘာဝနာကုသိုလ်ရနိုင်တယ်လို့အဲ့ဒီကနေပြီးတော့သမထဘာဝနာနဲ့ဝိပဿနာဘာဝနာထိစဉ်စဲမပြတ်အားထုတ်သွားလို့ရှိရင်ကိုယ်အကယ်၍ဆန္ဒရှိလာလို့တဏှာဝကလွတ်ချင်ပြီဆိုရင်လမ်းစားရောက်သွားနိုင်တယ်လို့ဒီလိုပြောတာနော်ဒါကြောင့်မလို့ဒီကနေ့လူရတန်းရတဲ့ဌာနကုသိုလ်ဟာတန်ဃာတော်အရှင်မြတ်ကြီးရဲ့အကျိုးကိုတန်ဃာတွေချင့်ကြံကြိုးကိုအားထုတ်ကြတဲ့သီလသမာဓိပညာကိုပူဇော်သောအခြင်းတို့တွေအာယုဒါနဝနဒါနဒုက္ခဗလာဒါနဒုက္ခဒါနပရိပါဏဒါနဆိုတဲ့အလှူ၅မျိုးကိုဒီနေ့လှူလေးရပြီလို့စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ကုသိုလ်တရားပွားများအားထုတ်နိုင်ကြပါစေ။